မြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အဆူလာမြူလာဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေကမနစ်ကစပြီးတော့တည်တည်တတ်တာဆိုးဝါးလာနေတယ်လို့ပြောပါတယ်ဒီခီးစဉ်အတွင်းမှာအတမီကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရောစစ်ကောင်းဆောင်တွေထဲမှာတွစ်ဆုံမှုဟာအပြုသဘောဆောင်တဲ့အကြောင်းနဲ့ကုလသမဂ္ဂအကူအညီပေးရေးဖွဲ့တွေအဟံတားမရှိအကူအညီပေးနိုင်ရေးအတွက်ခွင့်ပြုလာလိမ့်မယ်လို့လည်းမျှော်လင့်ထားကြောင်းပြောပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဲကပဋိပက္ခတွေကိုကိုယ်တိုင်လေ့လာပြီးဝန်ကူဖြည့်ရှင်းပေးဖို့အတွက်ဧပြီလဆန်းမှာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့အရေးပေါ်ခေစဲကူညီရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမြူလာဟာဧပြီလ18ရက်နေ့မှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသူ့ခီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအခြေအနေဟာအတော့ကိုဆိုးဝါးနေတယ်လို့ပြောပါတယ
် Humanitarian access in Myanmar has significantly worsened in the past year not only in Rakhine but also in Kachin and Chan states
when လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေဟာပြီးခဲ့တဲ့နှစ်ကစလို့တည်သသာဆိုးဝါးလာတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာဒီမကပဲကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းသိပ်ဆိုးပါလေလူသားချင်းစာနာမှုအကူအညီပေးရေးကိုဖျက်တောက်လိုက်မယ်ဆိုရင်လူတွေရဲ့နေထိုင်မှုတွေကိုပါထိခိုက်စေတာဖြစ်ပါလေကျမရခိုင်ပြည်နယ်ကိုရောကချင်ပြည်နယ်တဲကဒုက္ခသည်စခန်းတချို့ကိုပါသွားနိုင်ခဲ့ပါလေဒါပေမဲ့အဲ့ဒီဒေသတွေမှာအကြမ်းဖက်မှုနဲ့ကန့်သတ်ချုပ်ချယ်မှုတွေရဲ့ဒဏ်ကိုခံနေကြရသူတွေအတွက်သူတို့အရေးကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်တာကအဓိကအချက်ပါပဲ
။ရခိုင်ပြည်နယ်မှာမောင်တုံးနဲ့ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပါတွေ့ဆုံခဲ့ပြီးမွတ်စလင်ဒေသခံတွေအတွက်တွားလာခွင့်ကန့်သတ်ထားတာတွေရုပ်သိမ်းဖို့နဲ့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့အတွက်မြစ်တာရပ်ခံခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကိုပါတွားရောက်ခဲ့တဲ့ကုလလက်ထောက်အတွင်းမှုချုပ်ဟာကချင်ပြည်နယ်မှာ INGO တွေ NGO တွေအပြင်IDP ပြည်ရင်းအိုးရင်ရွှေ့ပြောင်းနေရသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပြီး IDP စခန်းတွေမှာနေထိုင်တဲ့အမျိုးသမီးတွေဟာလိင်ကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုခံနေရကြောင်းနဲ့လုံခြုံစိတ်ချရတဲ့ဝန်ကျင်နဲ့အကာအကွယ်တွေလိုအပ်နေကြောင်း Miss Mueller ကပြောပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာတော့ကုလအဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးနိုင်ရေးအတွက်မြစ်တာရပ်ခံခဲ့တယ်လို့လည်းကုလလက်ထောက်အတွင်းမှုချုပ် Miss Mueller ကပြောပါတယ်။
In my discussion with the state councillor, Aung San Suu Kyi, we discussed the importance of ending the conflict, of strengthening peace and reconciliation efforts.
ချမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ချမဆွေးနွေးခဲ့ရမှာပြည်ပခအဆုံးတတ်ရေးရဲ့အရေးပါမှုအပြင်ညီညာရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းအားထုတ်မှုတွေကိုအားဖြည့်ပေးဖို့ဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂကမြန်မာနိုင်ငံမှာညီညာရေးတည်ငြိမ်ရေးဖွံ့ဖြိုးရေးကိုဆက်လက်ထောက်ခံအားပေးသွားဖို့တန်တိဋ္ဌာန်ခိုင်မာမှုကိုလည်းချမထပ်ပြောခဲ့ပါတယ်။ဒါအပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေအရောက်ပေးဖို့နှိုင်းရေးလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကဦးစားပေးမဲ့အချက်ကတော့လူအဖွဲ့အစည်းကြားပြန်လည်တည်မြဲရေးပြည်တွင်းငြိမ်းချမ်းရေးရရှိဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဟာမြန်မာပြည်မှာအစင်းရဲဆုံးပြည်နယ်တစ်ခုမှာပါဝင်တဲ့အတွက်ကြောင့်လေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်ဖို့လည်းသူကပြောခဲ့ပါတယ်။ကျမကတော့လူသားချင်းစာနာမှုထောက်ကူပြုသူတွေအနေနဲ့အဟံတမ်းရှိဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ထပ်တည်းလေးတင်ပြခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုသာဦးစားပေးတာတွေ့ရပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပြင်ကာကွယ်ရေးဝန်ကြီးအပါအဝင်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံရမှာတော့အပြုသဘောဆောင်ဆွေးနွေးနိုင်ခဲ့တယ်လို့လည်း Miss Mueller ကပြောပါတယ်
။ My sense was it was a very constructive meeting with the state councillor and also the minister of defense so that he
ကျမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကကာကွယ်ရေးဝန်ကြီးနဲ့ဆက်စစ်ဖက်ရာရှိမှုကျမတွေ့ဆုံဆွေးနွေးရမှာတိတ်ကိုအပြုသဘောဆောင်ခဲ့တယ်လို့ကျမထင်ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်တူအနေနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေရခိုင်ပြည်နယ်ကိုတွားရောက်ခွင့်ရရှိရေးအကြမ်းဖက်မှုတွေအဆုံးသတ်ရေးရခိုင်ပြည်နယ်မှာဖြစ်ထွန်းတိုးတက်မှုတွေပေါ်ဆောင်နိုင်ရေးအကြောင်းတို့ကိုကျမရှင်းပြနိုင်ခဲ့တာပါ။ကျမတို့အခုလိုတွေ့ဆုံပြီးမှမြန်မာအစိုးရကလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုစည်းဝေးပွဲခေါ်ယူပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအဖွဲ့တွေကကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းဆွေးနွေးခဲ့တယ်လို့ကျွန်မသိခဲ့ရပါတယ် ဒါတွေကိုအပြုသဘောဆောင်တဲ့လက္ခဏာရပ်တွေလို့ယူဆပြီးကျမတို့ဘက်ကရှေ့ဆက်ပြီးတော့ကြိုးပမ်းသွားမှာလည်းဖြစ်ပါတယ်
မြန်မာနိုင်ငံကိုတောရောက်ခဲ့တဲ့ခီးစင်တွင်သွားလာရင်းနဲ့ပတ်သက်ပြီးအကန့်အသတ်ခံရမှုရှိမရှိသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းရမှာတော့မရှိကြောင်းဖြေကြားခဲ့ပါတယ်